မသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ24ရက်တင်းလာနေညနေခင်းဖြူရီစီစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေခြံလိုက်ခွဲကနေ9ထိ9တိုမီတာ19.25လောက်ကနေတိုက်ရိုက်ထုံးပေးနေပါတယ်။ကျမအီတန်ဇမဒီနေ့နေ့ကင်းအတွက်စီစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမကတော့ဆုမြတ်မွန်ပါရှင်။အင်ဒိုနီးရှားနိုင်ငံကဆူနာမီဒီလိုင်းကြီးတွေရဲ့တန်ခံခဲ့ရတဲ့နေရာတွေကိုသမရဂျိုကိုဝီဒိုဒိုဒီကနေ့သွားရောက်ပြီးတော့ပျက်စီးဆုံးရှုံးမှုတွေကိုကြီးရှုခဲ့ပါတယ်။ဒီကနေ့ခရစ်မတ်အကြိုနေ့ညမှာဝိပုစုတောင်းပွဲကျင်းပမယ်ယေရှုခရစ်တော်ဖွားမြင်ခဲ့ရာအနောက်ဖက်ကန်ဒေသက Church of the Nativity ဖျားရှိခိုးကျောင်းမှာဝိပုသူတွေစုဝေးရောက်ရှိနေပါပြီ။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်
။ဟုတ်ကဲ့ပါရှင်။ဒီနေ့ထိတ်တန့်ရောက်သတင်းတွေထဲမှာတော့ကချင်နဲ့ရှမ်းပြည်နယ်ကစစ်ဌာနချုပ်၅ခုမှာဆေးလှုပ်ရှားမှုတွေရပ်ဆိုင်းပြီးတော့ရင်းချင်းဆွေးနွေးမှုတွေဆောင်ရွက်မယ်လို့တက်မတော်ကကြေညာထားတဲ့ပုံမှာကချင်ပြည်နယ်ကစစ်ဆောင်ပြည်သူအများစုကကြိုဆိုရတဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ပါကျွန်တော်ဒီလိုမျိုးသူကအဲ့လိုမျိုးစကားရဆွေးရဆိုတော့ဝန်တာတော့ဘူးအားလုံးကဒီလိုသွားရင်ဘူးမဆောင်တာပေါ့ဒီလိုသွားရ
စစ်ပေးချက်ပြည်သူတွေကခုလိုပြောပြတာကိုမကြခင်မှာပြည်သူနာဆင်ကြဖို့ရှိပါတယ်ဒါအပြင်ဒီလိုစီးရေးလှုပ်ရှားမှုတွေရပ်ဖို့သဘောတူထားပေမဲ့လည်းတိုက်ပွဲရဆက်ပြီးဖြစ်နေသေးတဲ့တိုင်းဒေသတချို့ကအချင်းနေစတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရေဆုံထိတဲ့ရောက်တဲ့နေကိုတော့မဆုမြတ်မွန်နဲ့ကိုရန်နန်တို့ကကြီးညာပေးပါလိမ့်မယ်ရှင်
အင်ဒိုနီးရှားနိုင်ငံဆွန်တာရေလက်ကြားဒေသတလျှောက်ဆူနာမီဒီလိုင်းကြီးတွေရဲ့တန်ခံခဲ့ရတဲ့နေရာတွေကိုတမရဂျိုကိုဝီဒိုဒိုဒီကနေ့သွားရောက်ပြီးတော့ဆုံးရှုံးပျက်စီးမှုတွေကိုကြည့်ရှုခဲ့ပါတယ်။စနေနေ့ညတုန်းကရိုက်ခတ်ခဲ့တဲ့ဒီလိုင်းကြီးတွေကြောင့်ဒီကနေ့တင်းလာနေအထိသေဆုံးသူ281ယောက်ရှိနေပြီးတော့ထိခိုက်ဒဏ်ရာရသူ1000ကျော်နေပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်အရေးပေါ်တုံ့ပြန်ရေးဌာနကပြောပါတယ်။58ယောက်ထက်မနည်းလဲပျောက်ဆုံးနေပါတယ်။သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။သေဆုံးဒဏ်ရာရခဲ့သူတွေအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့သမ္မတကပြောကြားခဲ့ပါတယ်။စနေနေ့ညတုန်းကဒီအနားမှာရှိတဲ့မိတောင်ပောက်ကွဲပြီးတဲ့နောက်ကမ်းခြေဒေသတွေကိုဆူနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခဲ့တာပါ။ဆူနာမီကြိုတင်သတိပေးစနစ်အားလုံးကိုပြန်စစ်ပြီးတော့ပျက်စီးနေတာရှိရင်ပြင်ဆင်ဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့သမ္မတကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆူနာမီကြောင့်ဆွန်ဒါရေလက်ကြားတစ်ဖက်တစ်ချက်မှာရှိတဲ့ဆူမာထရာပြည်နယ်က South Lembang ဒေသနဲ့ Java ပြည်နယ်က Sarang နဲ့ Pandigalan ပြည်နယ်တွေမှာထိခိုက်သေဆုံးပျက်စီးခဲ့ပါတယ်
။ Syria နိုင်ငံကနေ American တပ်ဖွဲ့တွေပြန်ရောက်သိမ်းပြီးတဲ့နောက်မှာအဲ့မှာဆက်ပြီးတော့ကြံနေတဲ့ IS Islamic စစ်သွေးကြော်တွေကို Turkey နိုင်ငံကဆက်လက်နှိမ်နှင်းသွားမှာဖြစ်တယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ Turkey သမ္မတဒီကမှာခင်ဗျာတူရကီသမ္မတရေဂျက်တာယီအာရိုဝန်ကသူ့အနေနဲ့ဆီးရီးယားနိုင်ငံကမှာချန်နေတဲ့ ISIS အဖွဲ့တွေကိုတုတ်တင်ဖယ်ရှားသွားမယ်လို့အခိုင်အမာပြောကြားခဲ့ကြောင်းသမ္မတထရမ့်ကတနင်္ဂနွေနေ့နောက်ပိုင်းမှာ Twitter ကနေပြောကြားလိုက်ပါတယ်မစ္စတာအာရိုဝန်အနေနဲ့ဒါကိုလုပ်နိုင်တယ်လို့တူရကီနိုင်ငံကလည်းဆီးရီးယားနဲ့အကဲ့ရဲ့ဖြစ်နေတယ်လို့ဆက်ပြောပါတယ်ဒါကြောင့် American တပ်တွေပြန်လာမှာဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါတယ်သူတို့နှစ်ဦးအချင်းတော်ကြားစကားပြောခဲ့ကြပြီးတော့ဒီဆွေးနွေးမှုအတွင်းတက်တွေပြန်ရုပ်သိမ်းဖို့ကိစ္စကိုဆွေးနွေးခဲ့ကြပြီးတော့အပြုသဘောဆောင်တယ်လို့လည်းသမ္မတထရမ့်ကတနင်္ဂနွေနေ့အစောပိုင်းမှာပြောပါတယ်ဒါပေမဲ့ဆွေးနွေးမှုအသေးစိတ်ကိုတော့သူကမပြောခဲ့ပါဘူးဒါပေမဲ့ဆွေးနွေးပွဲအတွင်းမှာ IS သွေးကြော်တွေအကြောင်းအပြင်ကုံတော်ရေးနဲ့ဒေသတွင်းက American တပ်တွေတေချာစနစ်တကျဖြည်းဖြည်းချင်းပြန်ရုပ်သိမ်းဖို့ကိစ္စတွေပါဝင်တယ်လို့ပြောပါတယ်တူရကီသမ္မတရုပ်ရဲ့ကြေညာချက်မှာတော့အုပ်ချုပ်ရေးပိုင်းလက်ဟာမှုတွေမဖြစ်အောင်နိုင်ငံခြားစီးရေးတန်တမာရေးနဲ့တခြားအုပ်ချုပ်ရေးပိုင်းပူးပေါင်းဆောင်ရွက်မှုတွေကိုတေချာလှုပ်ဆောင်မှုကိုသူနဲ့သမ္မတထရမ့်တို့သဘောတူခဲ့တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
အမေရိကန်အနောက်တောင်ပိုင်းကဒီမက္ကဆီကိုနယ်စပ်မှာတိုင်းကာဖို့အတုံးစီကိုသမ္မတကအခိုင်အမာတောင်းဆိုနေသလိုဒီမိုကရက်မတ်တွေဘက်ကလုံးဝမပေးနိုင်ဘူးလို့ပြောထားတဲ့အတွက်အမေရိကန်အစိုးရလုပ်ငန်းတချို့အ ਨੇ စုံကြားသားပရင်းတွေအထိရက်ဆိုင်နေမှာဖြစ်ပါတယ်အစိုးရယာယီအတုံးစိတ်နဲ့ပတ်သက်လို့လွှတ်တော်နဲ့အင်ဗျူတော်ကြားပြေလည်မှုမရရင်ဒီထက်အချိန်ပိုကြာနိုင်ပါတယ်။နိုင်ငံတောင်ပိုင်းနယ်စပ်မှာတတိုင်းမကရင်မလုံခြုံနိုင်ဘူးဆိုတာလူတိုင်းသိတယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီနေ့ကနေညတုန်းကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။သမ္မတတောင်းဆိုနေတဲ့ဒေါ်လာ5ဘီလီယံကျော်ပါတဲ့ယာယီအတုံးစိတ်ကိုအောက်လွှတ်တော်မှာပြီးခဲ့တဲ့ကြာသပတင်းတွေကအတည်ပြုခဲ့ပေမဲ့အထက်လွှတ်တော်မှာတောက်ကြနေကမဲခွဲရမှာပယ်ချခဲ့ပါတယ်။စနေနေ့တုန်းကဒီကိစ္စအထက်လွှတ်တော်မှာဆက်ပြီးတော့ဆွေးနွေးပေမဲ့သဘောတူညီမှုမရခဲ့ပါဘူး။ဒီဇင်ဘာ28ရက်ကြာသပတင်းကျမှယာယီအတုံးစိတ်ဥပဒေကြမ်းကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ရှိတဲ့အတွက်ဒီမတိုင်ခင်ဒီဥပဒေကြမ်းကိုမဲခွဲပြစ်မှာမဟုတ်ပါဘူး။မက္ကဆီကိုနယ်စပ်မှာတိုင်းကာမယ်ဆိုတာဟာသမ္မတထရမ့်ရဲ့ရွေးကောက်ပွဲကတိတစ်ခုဖြစ်ပြီးတော့ဇယိတ်ကိုမက္ကဆီကိုဘက်ကခံရမယ်လို့သမ္မတကအရင်ကပြောနေခဲ့တာပါအခုတော့တိုင်းဆောက်ဖို့အတုံးဇယိတ်ဒေါ်လာ 5.8 ဘီလီယံအရင်ခွင့်ပြုဖို့သမ္မတကတောင်းဆိုနေတာဖြစ်ပါတယ် Republican အမတ်အများစုကသမ္မတတောင်းဆိုသလိုခွင့်ပြုဖို့ပြောနေကြပါတယ် Democrat အမတ်တွေဘက်ကတော့အခွင့်အထမ်းပြည်သူတွေရဲ့ငွေတွေကိုတိုင်းဆောက်ဖို့ဘယ်တော့မှမပေးဘူးလို့ပြောပါတယ်တောက်ကြနေ့ ဒီသကောင်းချင်းတွေကနေစလို့အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေတာဖြစ်ပါတယ်ရှင်
အမေရိကန်ဘဏ္ဍာရေးဝန်ကြီး Steve Mnuchin ဟာအမေရိကန်ရဲ့ထိပ်တန်းဘဏ္ဍာငန်းရှင်တွေနဲ့တနင်္ဂနွေနေ့ကတယ်လီဖုန်းနဲ့ပြောခဲ့တယ်လို့ပြောပါတယ်အမေရိကန်ဘဏ္ဍာရေးဈေးကွက်မှာလုံးလုံးကမဖြစ်ဘဲတည်ငြိမ်မှုရှိအောင်ကြိုးပမ်းတဲ့အနေနဲ့စကားပြောခဲ့တာဖြစ်ပါတယ်။အားရှဈေးကွက်မှာဖွင့်ကမှာပဲသူ့အနေနဲ့အမေရိကန်ရဲ့အကြီးဆုံးပန်း6ခုကအမှုဆောင်ရာရှိချုပ်တွေနဲ့စကားပြောခဲ့တာဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီး Steven Mnuchin ကမနေ့တနင်္ဂနွေနေ့က Twitter ကနေရေးပါတယ်။ Mr. Mnuchin ဟာ Bank of America, Citibank, Goldman Sachs, JP Morgan Chase, Morgan Stanley နဲ့ Wells Fargo ဘဏ္ဍာရဲ့အမှုဆောင်ရာရှိချုပ်တွေနဲ့စကားပြောခဲ့တာဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်အမေရိကန်ရဲ့စီးပွားရေးကြီးထွားမှုနှုန်းနှေးကွေးလာတဲ့အပေါ်မှာစိုးရိမ်မှုတွေကြောင့်အမေရိကန်ရဲ့စုရှယ်ယာဈေးကွက်တွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာသီးသီးသာသာထိုးကျသွားခဲ့ပြီးတော့ S&P 500အစုရှယ်ယာအညွန့်ငယ်ရဲ့တိုးတက်မှုနှုန်းဟာ1930ပြည့်လွန်တဲ့စီးပွားပြတ်ကပ်ကာလနောက်ပိုင်းရာခိုင်နှုန်းအများဆုံးကျဆင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယူရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့လာနေညနေဘက်အတွင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချခံထားရတဲ့ Riders သတင်းတော်ကိုဝလုံးနဲ့ကိုကျော်ဆိုးဦးတို့အမှုအယူခံကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ချုပ်မှဒီကနေ့ကြားနာပါရယ်သူတို့ဟာဒီထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတယ်ဆိုတဲ့အချက်နဲ့နိုင်ငံတော်လျှို့ဝှက်ချက်တွေကိုတရားမဝင်ရယူခဲ့တယ်နိုင်ငံလုံခြုံရေးကိုထိခိုက်စေလိုတဲ့ဆန္ဒနဲ့လှုပ်ခဲတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်တရားလိုရှင်းနေတွေဘက်ကတက်တယ်မပြနိုင်ခဲ့တာကိုသတင်းတော်တွေရဲ့ရှင်းနေကအဓိကထောက်ပြပြီးတော့အယူခံဝင်ခဲ့ပါရယ်
ဒီမှုကဒီအောက်တရားမူလအမှုစစ်တရားရုံးတော်ရဲ့အာလွဲမသာကတ်ဥသုံးသောချက်တွေကိုတော့ဒီယူကန်တရားရုံးကနေပြီးတော့တည်တည်ကြကြအမှုတွေကိုတည်တည်ကြကြလိလာမယ်တုံးတက်မယ်ဆိုလို့ရှိရင်တော့ဒီဝါလုံးနဲ့ကြော်ဆိုးဥတို့အတွက်လွတ်မြောက်ရာအချိန်တွေတခုဆုံးဖြတ်ချက်တခုချလိုက်နိုင်မှာပါ
တဲ့နောက်တွေရဲ့အကျိုးဆောင်ရှိနေဦးတန်းစောအောင်ဖြစ်ပါတယ်။နှစ်ဖက်အယူခံရှောက်လဲချက်တွေကိုဒီကနေ့တရားရုံးမှာတနအီကျော်ကြာအောင်ကြားနာပြီးတော့နောက်ထပ်ရုံးချိန်ပေးခဲ့ပါတယ်။အယူခံရှောက်ထားချက်ဆုံးဖြတ်ချက်ဘယ်တော့ချမလဲဆိုတာတော့လောလောဆယ်မသိရသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းအင်းနေဂျွာနာမှာမွတ်စလင်ဆယ်ဦးဥပဒေမဲ့တပ်ခံခဲ့ရတဲ့တရင်စုံစမ်းနေစဉ်2018ခုနှစ်ဒီဇင်ဘာလတုန်းကတရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းခံခဲ့ရတာဖြစ်ပြီးတော့2018စက်တင်ဘာမှာထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ရပါတယ်။သတင်းစုံစမ်းလို့ဖမ်းဆီးထောင်ချခံရတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့အတွက်သတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့ American Britain အပါအဝင်အစိုးရတော်တော်များများကတောင်းဆိုနေကြပါတယ်။ Time Magazine ကြီးကလည်း2018ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်တွေအဖြစ်အမှန်တရားကာကွယ်သူတရားကောင်းသတင်းသမားတချို့ကိုရွေးချယ်ခဲ့တဲ့အထက်မှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုလည်းရွေးချယ်ဂုဏ်ပြုခဲ့ပါတယ်။
ယမန်ကိုရောက်ရှိနေတဲ့ကုလသမဂ္ဂလေးလာဆောင်ကြည့်အဖွဲ့ဟာယမန်နိုင်ငံဟိုရီရာစိတ်ကမ်းမြို့တဝိုက်မှာအပြစ်ခတ်ရဆဲရေးအခြေအနေကိုစောင့်ကြည့်နေပြီးတော့တိုက်ခိုက်နေကြတဲ့နှစ်ဖက်အဖွဲ့ဟိုရီရာမြို့ကထွက်ခွာပြေးဖို့သဘောတူညီမှုရရေးအဖို့ကြိုးပမ်းနေကြပါတယ်။နယ်သာလန်ငိမ့်စားဗိုလ်ချုပ်ကြီးပက်ထရစ်ကမ်မော့ဦးဆောင်တဲ့အဖွဲ့ဟာဆော်ဒီကျောရောင်းနောက်ခံပေးထားတဲ့ယမန်အစိုးရအဖွဲ့ဝင်ကိုယ်စားလှယ်နဲ့အီရန်ကျောရောင်းနောက်ခံပေးထားတဲ့ဟူသီတပုံတို့ကြားမှာဆွေးနွေးညှိနှိုင်းမှုတွေကိုကမကထာပြုလုပ်ပေးနေတာဖြစ်ပါတယ်။နှစ်ဖက်စလုံးကအပြစ်ခတ်ရဆဲရေးသဘောတူညီခဲ့ကြပြီးတော့ဟိုရီရာစိတ်ကမ်းတဝိုက်မှာရှိနေကြတဲ့နှစ်ဖက်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့ကိုသဘောတူခဲ့ကြပါတယ်။ဒီဟိုရီရာမြို့ဟာယမန်နိုင်ငံအတွက်စီဝါနဲ့အစားအစာတွေအဓိကဝင်ရောက်တဲ့နေရာဖြစ်ပြီးတော့ဟူသီတပုံတွေကဒီမြို့ကိုထိန်းချုပ်ထားတာပါ။ဒါကြောင့်ဒီလိုထောက်ပံ့ရေးပစ္စည်းတွေပေးပို့ရမှာရောင်းဝယ်နောက်ဆက်မှုတွေဖြစ်ရင်ပြည်သူတွေသာအထိနာမှာဖြစ်ပါတယ်။ဇော်ဒီဦးဆောင်တဲ့ညမောင်းအဖွဲ့လေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်လူတောင်းလောက်တည်ခဲ့ရသလိုအခုခါမှာရေမှန်မှာလူပေါင်း16တန်းလောက်အစားအစာစီဝါနဲ့တောက်သုံးရည်အရေးကြီးလိုအပ်နေပါတယ်ခင်ဗျာ။
ယေရှုခရစ်တော်ဖွားမြင်ခဲ့တယ်လို့ယုံကြည်ကြတဲ့နေရာမှာတည်ဆောက်ထားတဲ့အနောက်ဖက်ကန်ဒေတာက Church of the Nativity ဖျားရှိခိုးကျောင်းမှာဒီကနေ့ဒီ Christmas အကြိုနေ့ညမှာဝတ်ပြုဆုတောင်းပွဲကျင်းပဖို့ရှိနေတာနဲ့အတူခရစ်ယာန်ဘာသာဝင်တွေကမ္ဘာလှည့်ခီးသွားတွေတွားရောက်နေကြပါတယ်။တဲကြောက်တုံးတွေနဲ့ဆောက်ထားတဲ့ဖျားရှိခိုးကျောင်းရဲ့ခတ်ချင်းချင်းအဝင်ဝမှာဝတ်ပြုသူတွေတန်းစီနေတာကိုတွေ့ရပါတယ်။ဒီနေ့ Christmas အချိန်အခါမှာ Bethlehem ကိုလာရောက်သူတွေအများဆုံးဖြစ်တယ်လို့ Palestine ခီးသားဝင်ကြီးဌာနကပြောပါတယ်။ပါလက်စတိုင်းမှာခရစ်ယာန်ဘာသာဝင်တွေကလူနည်းစုသာဖြစ်ပြီးတော့ဂျော်ဒန်မြစ်အနောက်ဘက်နဲ့ဂါဇာဒေသမှာခရစ်စမတ်ပွဲတော်ကိုတရားဝင်ကျင်းပခွင့်ရတဲ့မြို့တွေထဲမှာဘက်သလဟမ်မြို့လည်းပါဝင်ပါတယ်။ဂျေရုဆလင်ရဲ့ဒီတောင်ဘက်6မိုင်လောက်မှာရှိတဲ့ဘက်သလဟမ်မြို့ရဲ့အဝင်အထွက်ကိုတော့အစ္စရေးလုံခြုံရေးတွေကထိန်းချုပ်ထားပါတယ်။
တနင်္ဂနွေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲမှာတော့ Tottenham Hotspur အသင်းက Everton ကိုအနိုင်ရသွားပါတယ် Tottenham က Everton ကို Everton အသင်းရဲ့ Goodison Park မှာ 6-2 နဲ့နိုင်သွားတာဖြစ်ပါတယ် Tottenham အတွက်ဂိုးတွေကိုတော့ Harry Kane နဲ့တောင်ကိုရီးယားတောင်မတိုက်စင်မှုဆောင်းတို့ကငိုးစီသွင်းခဲ့တယ်လို့ Denmark ကွင်းနဲ့လူ Christian Eriksen နဲ့ Dele Alli တို့ကလည်းငိုးစီသွင်းပေးကြတာဖြစ်ပါတယ် Everton အတွက်တော့ဂိုးတွေကိုတော့ Walcott နဲ့ Ferguson ကသွင်းပေးကြတာပါTottenham အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်18ပွဲပြီးတဲ့အချိန်မှာ42မှတ်နဲ့အဆင့်3နေရာမှာရှိနေပြီးတော့ဒုတိယနေရာက Man City နဲ့နှမတ်သာခွာပါတော့တယ် Tottenham နီးပြ Mauricio Pochettino ကတော့သူ့အသင်းခြေစွမ်းပြနေပေမဲ့ Premier League Champion ဖြစ်ဖို့အတွက်တော့ Liverpool နဲ့ Manchester City နဲ့အသင်းကပုံပြီးရေပန်းစားတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ဒါပေမဲ့လည်းသူတို့အနေနဲ့ Champion ဖြစ်ဖို့အတွက်သူတို့တတ်နိုင်သလောက်ကြိုးစားသွားမယ်ဆိုပြီးတော့မနေ့ကပွဲပြီးသတင်းလာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နောက်ထပ်သတင်းတစ်ခုမှာတော့ American က Major League Champion Atlanta United အသင်းက Netherlands လက်ရွေးစင်ဟောင်း Frank de Boer ကိုနီးပြအဖြစ်နဲ့ခေါ်ယူလိုက်ပါတယ်။ Frank de Boer ဟာ Crystal Palace အသင်းမှာနီးပြအဖြစ်နဲ့တာဝန်ယူခဲ့ပြီးတဲ့နောက်သူ့ကိုနီးပြအဖြစ်ကဖယ်ရှားပြီးတဲ့နောက်ပိုင်းမှာအခုဒီ Atlanta United အသင်းပတိုင်ငယ်အထိနီးပြမလုပ်ဘဲနဲ့အနားယူနေခဲ့တာဖြစ်ပါတယ်။သူဟာIX အသင်းနဲ့ Inter Milan အသင်းတွေကိုလည်းနှိပြအဖြစ်နဲ့လုပ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA မစိမေမနဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့စီရီးလှုပ်ရှားမှုရဲ့ရန်နာရေးငင်းချင်းသဘောတူကြီးညာချက်ပေါ်မှာဆစ်ဆောင်ပြည်သူတွေကကြိုဆိုလိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်ကချင်နဲ့ရှမ်းပြည်နယ်ကစစ်ဌာနချုပ်၅ခုမှာစီးရီးလှုပ်ရှားတာတွေရပ်ဆိုင်ပြီးတော့ငင်းချင်းဆွေးနွေးမှုတွေဆောင်ရွက်မယ်လို့တပ်မတော်ကကြေညာထားတဲ့အပေါ်မှာကချင်ပြည်နယ်ကစစ်ဆောင်ပြည်သူအများစုကကြိုဆိုလိုက်ကြပြီးတော့တချို့ကတော့ငင်းချင်းဆွေးနွေးပွဲတွေရှေ့ကျနေတဲ့အပေါ်မှာတန်တရားနဲ့စောင့်ကြည့်နေကြပါတယ်။တချို့နေမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားတဲ့ဆွေတဲ့တဲ့နဲ့ထွက်ပေါ်နေပါသေးတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်အကူမှုဆောင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်အပါအဝင်ရှမ်းပြည်နယ်ကစစ်တိုင်းလေးတိုင်းကနေမြေတွေမှာစီးရီးလှုပ်ရှားတာတွေကိုရပ်ဆိုင်ပြီး NCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်မီရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့ဆွေးနွေးညှိနှိုင်းမှဖြစ်ကြောင်းဒီလ21ရက်နေ့ကတမ်ရော်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီကြေညာချက်အပေါ်မှာစစ်ဆောင်ပြည်သူအများစုကကြိုဆိုကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေဝေကျိုင်စခန်းကစစ်ဆောင်ပြည်သူတဦးကပြောပါတယ်
ဟုတ်ကဲ့ပါကျွန်တော်ဒီလိုမျိုးသူကအဲ့လိုမျိုးစကားရဆွေးရဆိုတော့ဝန်တာတော့ဒီအားလုံးကဒီနေ့တော့ဘူးမဆောင်တာမဟုတ်ဒီလိုမျိုးသူကအဲ့လိုမျိုးတန်းရတဲ့ကအားလုံးကဝန်တာရအတန်းများပါလေအဲ့လို
ကချင်ပြည်သူအများစုဟာခရစ်ယာန်ဘာသာဝင်တွေဖြစ်ကြပြီးအခုလိုခရစ်မတ်နဲ့နှစ်သစ်ကူးအချိန်အခါမှာဒီသတင်းစကားကိုကြားသိရတာကြောင့်ပိုပြီးတော့လဲပျော်လင့်နေကြတာဖြစ်ပါတယ်စစ်ဆောင်တချို့ကတော့ငင်းချမ်းရေးဆွေးနွေးပွဲတွေအချိန်ချင်းကျင်းပခဲ့ပေမဲ့အကောင့်ထဲပေါ်မလာတဲ့အပေါ်အားမရတာတွေရှိနေပါတယ်ဝိုင်းမော်မျိုးနဲ့မိုင်းနာစခန်းကစစ်ဆောင်မျိုးသမီးတူကသူခံစားချက်ကိုအခုလိုပြောပါတယ်
ကျမတို့ရဲ့မျော်လင့်ချက်ကတော့ဆရာရဲ့ငင်းချမ်းရေးကတော့အလုံးသာမမောတဲ့အရာမျောနေနေတဲ့အရာဆိုတော့လိုလဲလိုချင်တာရောဖြစ်လဲဖြစ်လာစေချင်တယ်လေအိမ်ပြန်ဖို့တဲ့တော့လဲဒါအလုံးကတော့ပြန်ချင်နေပြီဗျာဟိုဟာဘယ်လိုပြောမလဲငင်းချမ်းရင်မရရင်ရောရရင်ရောပေါ့သူတစ်ပြည့်ရရင်တော့ပိုကောင်းတာပေါ့တော့မရရင်လည်းပဲတော့ကြာပြီဆိုတော့ပြန်ချင်ကြတယ်လေမဆက်အဖွဲ့အစည်းတွေအချင်းချင်းပြီးနည်းနည်းငင်းချမ်းရပြီးပြန်ရဖို့ကတော့စုတောင်းတိုင်းဖြစ်စုတောင်းတာပေါ့ဆရာရဲ့အခုကတော့ဟိုကတော့လဲကြာလာတော့ဒီနေ့ဆိုင်စုံလို့ပြောရတယ်ခဏခဏလုံနေတဲ့ခါကျတော့ကျမတို့ညော့တာညော့တာဆရာရဲ့သိပ်ပြီးမှလည်းဟိုအရင်လိုလဲဟိုရပါမလားဆိုတော့တန်တရားနဲ့ပဲဒီလိုပါပဲဆရာရဲ့
စစ်ရှောင်အများစုဟာ2012ခုနှစ်ကတကြောပြန်ပြန်လဲဖြစ်ပွားတဲ့စစ်ပွဲကြောင့်တင်းရှောင်နေရသူတွေဖြစ်ပါတယ်။တချို့တွေဟာနေအိမ်တွေမီးလောင်ပျက်စီးသွားပြီးဖြစ်တာကြောင့်အိမ်ပြန်ရင်လည်းအခက်အခဲတွေရှိနေကြောင်းပြောပါတယ်။တမရော်ရဲ့ငင်းချမ်းရေးဆိုင်ရာကြီးညာချက်ကိုစစ်ဆောင်ကချင်ပြည်သူတွေသာမက NCA လက်မှတ်မီးထိုးသေးတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကပါကြိုဆိုထားပါလေဒီကြီးညာချက်ထုတ်ပြန်ပြီး၃ရက်အကြာမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာပထမဆုံးတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ကြောင်း NCA ကိုလက်မှတ်မီးထိုးသေးတဲ့ PSLF TNLA ရဲ့အထွေထွေအတွင်းရင်းမှုတပ်ဖုံးကျော်ကပြောပါတယ
်အော်ဒီနေ့မနေ့ကကုတ်ခိုင်ရနောက်ဖက်ထဲမှာရှိတဲ့ကျွန်တော်တက်နဲ့ဒီမြန်မာတမတော်နဲ့တိုက်ပွဲဖြစ်တယ်လို့ပြောတယ်ဒီနေ့တော်လဲမှာရှိတယ်ကျွန်တော်တို့အခြေချထားတဲ့ကျွန်တော်တို့တပ်စခန်းဖက်ကို တသခန်းစီကိုဥတည်ပြီးတော့မြန်မာတပ်မတော်စစ်ကြောင်းလှုပ်ရှားလာတဲ့အတွက်ကြောင့်အဲမှာတိုက်ပွဲဖြစ်ကြတာပါ။တိုက်ပွဲကတော့ဒီလိုမပြင်းပါဘူး။ဟိုပြစ်တခတ်ကြနိုင်ဝဲလောက်ကြတဲ့အချိန်မှာဒီမြန်မာတပ်ဖက်ကလည်းပြန်ဆုတ်သွားတယ်။ကျွန်တော်ဖက်ကလည်းဖယ်သွားတော့တိုက်ပွဲကပြီးသွားပါတယ်။သူတို့ရွှေချစ်ရှိရှိနဲ့စီးလှုပ်ရှားမှုတွေလုပ်သလားဆိုတာကကျွန်တော်လည်းစောင့်ကြည့်နေသေးပါပဲ။
တိုက်ပွဲဖြစ်ပေါ်တဲ့နေရာဟာကုတ်ခိုင်မြို့နယ်ရွှေမော်ကျေးရွာနီးမှာဖြစ်ပြီးတခြားနေရာတွေမှာတော့တိုက်ပွဲဖြစ်ပွားတာဒါမှမဟုတ်အစိုးရဘက်ကတပ်တွေရုတ်သိမ်းတာစတဲ့ထူးခြားချက်တွေတော့မရှိသေးကြောင်းပြောပါတယ်။ရခိုင်ပြည်နယ်ပလောဝဒေသဘက်မှာလည်းဒီရက်ပိုင်းတွေအတွင်းမှာအစိုးရတပ်မတော်နဲ့အေးအေးခေါ်ရခိုင်အဖွဲ့အစည်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုထောင်နဲ့ချီတဲ့ဒေသခံတွေဟာလည်းစစ်ဘေးလွတ်ရာကိုတင်းရှောင်နေရပါတယ်။တချိန်တည်းမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကကချင်နဲ့ရှမ်းပြည်နယ်မှာလာမှာကတနိုင်ငံလုံးအပြစ်ခတ်ရက်စဲဖို့ကိုတောင်းဆိုတာတွေရှိနေပါတယ်
။ကုမှုစော်တင်ဆက်ပေးထားတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဒီစီအေးလှုပ်ရှားမှုရပ်ဖို့သဘောတူထားပေမဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေသေးတဲ့တိုင်းရင်းဒေသတချို့ကအခြေအနေတွေကိုလည်းတင်ဆက်ပေးကြပါတယ်။စစ်ဌာနချုပ်နယ်မြေ၅ခုမှာစစ်စင်ကြီးတွေအားလုံးကိုလေးလရဆိုင်ထားမယ်လို့တပ်မတော်ဘက်ကကြေညာတာ၃ရက်ရှိသွားပြီဖြစ်ပေမဲ့လည်းအဲ့ဒီကြေညာထားတဲ့နေရာမှာပါတဲ့နယ်မြေတချို့မှာတိုက်ပွဲတွေဆက်ရှိနေတယ်လို့နေသေးတယ်လို့တိုက်ပွဲတွေကနေပြီးတော့ထွက်ပြေးနေတဲ့စစ်ပီးဒုက္ခတွေရေတွက်ကလည်းပိုးပြတ်တိုးလာနေပါတယ်။ဒါပြင်တိုက်ပွဲဖြစ်တဲ့ဒေသတွေတွင်မှာပိတ်မိနေတဲ့လူတို့အတွက်စားနပ်ရိက္ခာကူညီပေးဖို့ကိုတပ်မတော်ဘက်ကပိတ်ပင်ထားတယ်ဆိုပြီးတော့လည်းအကူအညီပေးအဖွဲ့တွေကပြောဆိုထားပါတယ်။ထိုင်းချီဆိုင် VOA မြန်မာရဲ့သတင်းတောက်နိုင်ခွင့်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားချင်းမြင့်နယ်ပလောဝမြို့နယ်မှာတနင်္လာနေ့ထိတိုက်ပွဲဖြစ်ပွားနေတယ်လို့ရခိုင်ပြည်နယ်မြို့နယ်တချို့မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မနေ့မှလည်းပဲအဲဒီတနင်္လာနေ့နဲ့တိုက်ပွဲမှာတော့အဲ့မှာလက်နက်ကြီးတွေနဲ့ဆန်းပစ်နေတာလို့ရှိတယ်နေ့ရက်လည်းပဲမော်လေးပိုင်းမှာတိုက်ပွဲကနေရောဒီဆက်ပြီးဖြစ်တော့မယ်ပလောဝမြို့နယ်ရဲ့အထက်ပိုင်းဒီမြဝရွာရဲ့အခြေခံကတောင်ကျိုးမှာဖြစ်နေတာဒီနေ့မင်းမှာတော့ဒီမှာစစ်ကားတော်နေပြီးတော့ဒီလက်နက်ကြီးတွေနဲ့ဆန်းပစ်တာရှိတယ်ကြာကျောက်ကျေပေါ်လာကြအဲ့ဒီကြားပေါ်အရင်တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေမှာလည်းအဲ့ဒီမှာကြောက်ကြောက်ကြောက်ကြောက်လက်နက်ကြီးနဲ့ပစ်ခတ်မှုတွေတော့ရှိတယ်
မြန်မာတပ်မတော်အနေနဲ့ရခိုင်တပ်မတော်လှုပ်ရှားရာကြောက်တော်ဘူတီတောင်ပုံနှကျွန်းပလက်ဝါမြို့နယ်ဘက်မှာနေမြေစုမှုရေးသက်ထိုးစစ်ဆင်နေစေလို့သူကဆိုပါတယ်။လက်ရှိကြောက်တော်မြို့နယ်မှာတပ်မတော်နဲ့အေအေတို့ကြားတိုက်ပွဲဖြစ်ပွားမှုတရေမကြားရပေမဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်တံတွေကြားနေရလို့ကန်ဆောက်ရွာဘက်မှာလည်းစစ်ရှောင်း300ကျော်ရောက်ရှိနေတယ်လို့ကန်ဆောက်ကျောင်းကဥဆောင်တန်ကတော်တဘာကနေအခုလိုမိတ်ကြားပါတယ်
။ခုဆိုအင်ချောင်စုက105ချောင်စုရှိတယ်။ဟောလူကြီးက333ရှိတယ်။ဒီတော့တလူချောင်းရယ်ကျွမ်းတာရယ်တောင်ပေါက်ရယ်ခရုမော်ရယ်ချင်းမောင်ဝမ်တော်ရယ်ငားရော်ပေါင်းတာသာသောနေထိုင်ရတာတော့ဥစဉ်တို့ရခိုင်ကနေလူမှုကိစ္စရေးအဖွဲ့တွေတန်ဖိုးတာရှိတယ်ပေါ့ဗျာ။ဟိုကလူအင်အားတိုးလာတော့ဥစဉ်မှာအဆောင်နှဆောင်ပေးထားတာ။ဟိုလူမဆန့်လို့ဖြစ်နေတော့ဥစဉ်ရာရင်ဆောင်လေးတွေပါတယ်ဆောက်ပါပေါ်နေထားမှရှိတယ်။တပွေးတွေကတော့ခုတော့နည်းနည်းညီနေပြောတာပဲဗျာ။မနေ့ကရောက်လာကျောင်းသားရကလူတွေရောက်လာပြောတော့အဲ့မှာအတန်ကြားခဲ့လို့ပြောတယ်။တပွေးချစ်တော့အတန်ကြားလာမြမတက်မတော်ကနေသူ့အတူဖောက်နေတာလားတော့ဥစဉ်တို့ခံမှန်းရှာဖို့ရှာ
ကျလူချောင်းကျေးရွာနဲ့ပညာဝကျေးရွာတဲ့တောင်ကုန်းပေါ်မှာတပ်မတော်ကနေတပ်ဆွဲထားပြီးဒီဇင်ဘာလ22ရက်နေ့အထိလက်နက်ကြီးပစ်ခတ်တံကျန်းနေရလို့ရွာသားတွေကြောက်လာပြီးတိမ့်ချောင်လာခဲ့တာပါအလားတူကြောက်တော်မြို့နယ်တောင်မင်္ဂလာကျေးရွာဘက်ကိုစစ်ရှောင်း900ကျော်ရောက်ရှိနေတယ်လို့ကိုရန်သွားရောက်ကူညီခဲ့တဲ့ပိုးရှိပြည်မဟာမိတ်လူမှုကူညီရေးအသင်းတာဝန်ခံဦးငယ်ဦးမောင်ကခုလိုပြောပါတယ်
တော်မင်းကအရှင်ကတိတ်ညာကတော့ဘယ်လိုများလာလဲသူခေရကျော်ရှိနေပြီမင်းကစစ်တော်ခေရကျော်ပြည်နေတယ်လို့
ဒီစစ်ဘေးရှောင်တွေဟာလက်မှုကိုင်းငဆွေပါချေနဲ့ပညာဝအကျွာသားတွေဖြစ်ကြပြီးမြမတော်မတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲကြောင့်နေရစွန့်ခွာတင်းရှောင်တွေကြားရတာပါစစ်ရှောင်တွေရှိတဲ့ကြောက်တော်မြို့နယ်ကန်ဆောက်ရွာနဲ့တောင်မင်္ဂလာကျေးရွာဘက်ကိုပိုးရှိပြည်မဟာမိတ်လူမှုကူညီမှုအသင်းဝန်လတ်ဖောင်ဒေးရှင်းကြောက်တော်ကူညီပေးရေးဖွဲ့ရခိုင်မျိုးသားပါတီတွေကလည်းသွားရောက်ကူညီခဲ့ပါတယ်ဒါပေမဲ့ကြောက်တော်ကားလမ်းနဲ့နေတဲ့ရွာတွေမှာပဲအကူအညီပေးနိုင်တာဖြစ်ပြီးတိုက်ပွဲဖြစ်ပွားရာရွာကပိတ်မိနေသူတွေကိုအကူအညီမပေးနိုင်တဲ့အခြေအနေမှာရှိနေပါတယ်။တိုက်ပွဲဖြစ်စဉ်တွင်ပိတ်မိနေတဲ့ရိုးချောင်းပြားဒေသရွာဆယ်ရာကရွာသားတွေအတွက်စာနာရိခာကူညီပေးဖို့ကိုတော့တပ်မတော်ကနေပိတ်ပင်ထားတယ်လို့ကြောက်တော်မြို့နယ်လူမှုကူညီပေးဖွဲ့တာဝန်ရှိသူဦးစော်ဝင်းကပြောပါတယ်
။ပိတ်မိတဲ့ပြည်သူတွေကတော့တအားကိုစွန့်ရတဲ့အနေအထားမှရှိသေးကြ။အဲ့ဒီရိုးချောင်းထဲကိုဘသူမှဝင်ခွင့်မပေးဘူးပြည်စည်ပေးတဲ့ပြည်သူလေ။ဘသူမှဝင်ခွင့်မပေးတော့မတော်ရဘူး။ချောင်းတော့ချောင်းမှာရှိတဲ့ရွာပေါင်း30ကျော်အကုန်လုံးကတိုက်ပြီးဒုက္ခတွေလို့ဖြစ်နေပြီ။ဟိုတလူချောင်းတို့ငစရိုင်းကိုင်းတို့မှဆိုရင်တခြားရွာကတိမ်းချောင်ခိုလုံလာကြတဲ့အဲ့မှာတက်တက်ရွာလူ200ကျော်ရှိတယ်။ရွာသားတွေကိုယ်နိုင်ကလေးမရှိတဲ့ဈားတွေကထောက်ပံ့ပေးနေရတာစ sawan ni dalam muka cemah itu dale soin lah jadi cini di yang ni ku langka jaga ni biro bokhan mabehu tarik sudah jono lu jaga nak cini dek cini dek.
Nuri bala gom bangga ni ti sembala nasi leh ni ti nyamat tamron ni jekai tamron tu tai buat jauh jauh pun jumyo ni pema sejak uyi tangan ya jauh ti tu bala ni dale kunyi piye pun ni kat piye bare. Di sembala nasadaya nega terimiria kongsi ni tamra kawai uzi jodoh tui sumpuai bi. Lashi sema pipuan ni le, miao pahing tayin, ashe miao tayin, ashe pahing tayin, ashe le pahing tayin, terikan tayin, se tayin ngaku ma. Di sembala nasadaya nega ni, natausaku ku ni, ibrela tongsa ya ni ti, si yesan ya lo siang muri ya sain ta melu, jinyan cha topian ta baare. Di topian cha po ju subi me, lashi taipuai bintan ni se, ya kain bina duen, cha li pia sisin yi rui, wain pa peisoh mu sisin yi rui ya sain bu lu bi. Nengah ini lainnya tu esok suni pun luar luar le, pelajar ini tawangkan, kain tu kaga pelbagai kemnya.
Nengku ini sampai taraf sebari, tudah sih nasi, kul kamaro menepi ingatnya, dah lalu sudah ma pari suni bersih le surat kunci awma.
Bos mana? Jekain jira ga lelu sesing yi nemi itidiga selu shamuri alangu lila ja yasain bi melu mema sita ga jinya ge ware. Di jinya mu ha suya ye ninyai juban huri etwa taupan pisi mela. Damamu sita ha suya oza om shi wusure tija inyazu dbo teo ni ramu. Ninyai ma suya de mema sita ye yipa mu ga bubro polen zi la. La me ingani nyabai dea lila sisi ma suni wu shi ware. Pawan suni mimea luduri viwi gu kue telefon nama di jodin pipu tame suyin. แต่ลีลาซีเซียนล้วนทุ่ดแต่ชิมาคอยมาဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကုန်ကိုယ့်ရဲ့မြင်တွေကိုစာနဲ့ဖြစ်စီတာဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလဲရပါတယ်ဗီအိုအီမြန်မာပိုင်းရဲ့ဖုန်းနံပါတ်က
တော်တာရှင်နေနေနဲ့မနေ့ဖြန်အင်္ဂါည9:00ဆီစဉ်တိုင်းငယ်ချိန်ပြီးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမျက်လာကြပုဂ္ဂိုလ်တွေထပ်မံဖိတ်ခေါ်လိုက်ပါတယ်အခုဒီခါမှာတော့တော်တာရှင်နေအတွက်စောင့်သချင်းတပုတ်ကိုတင်ဆက်ပေးကြပါတယ် Christmas အကျိုး ဖြစ်တဲ့ဒီနေ့မှာ Ben A20 သီးဆိုထားတဲ့
Christmas time, there's no need to be afraid. At Christmas time, we let in light and we banish shade.
And in our world of plenty, we can spread a smile of joy. Throw your arms around the world.
Christmas bells that ring there are the clanging chimes of doom.
Well, tonight, thank God it's them instead of you. And there won't be snow in Africa this Christmas time. The greatest gift they'll get this year is life.
If the tables turn, would you survive?
Here's to them underneath that burning sun.
You ain't gotta feel guilt, just selfless. Give a little help to the helpless.
Do they know it's Christmas time at all?
Feed the world.
ကနေထုံးလွှင့်ပေးလိုက်တဲ့တည်သူချင်းတွေကိုတော်တော်ရှင်တွေနှစ်သက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA ကိုတည်သူချင်းတောင်းလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။ကျမတို့ညနေခင်းအတန်းလွှင့်စီစဉ်ပြီးပြီးချင်းည9နာရီမှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်ကိုလည်းတရားကြည့်ရှုနိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချက်ကိုမဆုမြတ်မောင်ကကြီးညာပေးပါလိမ့်မယ်။
အင်ဒိုနီးရှားနိုင်ငံဆွန်ဒါရေလက်ကြားဒေသတစ်လျှောက်ဆူနာမီဒီလိုင်းကြီးတွေရဲ့ဒဏ်ခံခဲ့ရတဲ့နေရာတွေကိုသမ္မတဂျိုကိုဝီဒိုဒိုဒီကနေ့သွားရောက်ပြီးတော့ဖျက်ဆီးဆုံးရှုံးမှုတွေကိုကြည့်ရှုခဲ့ပါတယ်။စနေနေ့ညတုန်းကရိုက်ခတ်ခဲ့တဲ့ဒီလိုင်းကြီးတွေကြောင့်ဒီကနေ့တနင်္လာနေ့အထိသေဆုံးသူ281ယောက်ရှိနေပြီးထိခိုက်ဒဏ်ရာရသူ1000ကျော်နေပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်အရေးပေါ်တုံ့ပြန်ရေးဌာနကပြောပါတယ်။ပျောက်ဆုံးနေသူလည်း58ယောက်ထက်မနည်းရှိပါတယ်။သေဆုံးဒဏ်ရာရခဲ့သူတွေအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့သမ္မတကပြောကြားပါတယ်။ဆူနာမီကြိုတင်သတိပေးစနစ်အားလုံးကိုပြန်စစ်ပြီးတော့ပျက်စီးနေတာရှိရင်ပြင်ဆင်ဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့လည်းသမ္မတကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်အနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းကာဖို့အတုံးစရိတ်ကိုသမ္မတကအခိုင်အမာတောင်းနေတယ်လို့ဒီမိုကရက်အမတ်တွေဘက်ကလုံးဝမပေးနိုင်ဘူးလို့ပြောထားတဲ့အတွက်အမေရိကန်အစိုးရလုပ်ငန်းတချို့အ ਨੇ ဆုံးကြာတာပရင်းတွေအထိရပ်ဆိုင်းနေမှာဖြစ်ပါတယ်။အစိုးရယာယီအတုံးစိတ်နဲ့ပတ်သက်လို့လွှတ်တော်နဲ့အင်ဗျူရောကြားဖြေလည်မှုမရရင်တော့ဒီထက်အချိန်ပိုကြနိုင်ပါတယ်။ဒင်ဇဘာ29ရက်ကြာတာပရင်းတွေကြားမှဒီယာယီအတုံးစိတ်ဥပဒေချမ်းကိုအထက်လွှတ်တော်မှာပြန်လည်ညှိနှိုင်းဆွေးနွေးဖို့ရှိတဲ့အတွက်ဒီမတိုင်ခင်မှာဒီဥပဒေချမ်းကိုမဲခွဲပြစ်မှာမဟုတ်ပါဘူး။နိုင်ငံတော်လျှော့ဝှက်ချက်ချိုးဖောက်မှုနဲ့ဒီထောင်နဲ့ခုနှစ်နှစ်စီချခံထားရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုအယူခံကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ချုပ်မှဒီကနေ့ကြားနာပါရယ်သူတို့ဟာထောင်ချောက်ဆင်ဖမ်းဆီးခံရတဲ့ဆိုတဲ့အချက်နဲ့နိုင်ငံတော်လျှော့ဝှက်ချက်တွေကိုတရားမဝင်ရယူခဲ့တဲ့နိုင်ငံလုံခြုံရေးကိုထိခိုက်စေလိုတဲ့ဆန္ဒနဲ့လုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်တရားလိုရှေ့နေတွေဘက်ကတက်တည်မပြနိုင်ခဲ့တာကိုသတင်းတောက်တွေရဲ့ရှေ့နေကအဓိကထောက်ပြပြီးတော့အယူခံဝင်ပါရယ်ယေရှုခရစ်တော်ဖွားမြင်ခဲ့တယ်လို့ယုံကြည်ကြတဲ့နေရာမှာတည်ဆောက်ထားတဲ့ဒီအနောက်ဖက်ကန်ဒေတာက Church of Nativity ဖျားရှိခိုးကျောင်းမှာဒီကနေ့ Christmas အကြိုညဝတ်ပြုဆုတောင်းမှုအတွက်ဝတ်ပြုသူတွေတန်းစီစုဝေးနေကြပါတယ်
။တင်းချင်းချက်ကိုမတ်ဆုမြတ်မွန်ကကြီးညာပေးခဲ့တာပါ။ဒီနေ့နေ့တွေ့စီစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynne ဖြစ်ပါတယ်။ကျမ Ethan စင်ပါရှင်။ View America တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုတော့ည9:00နာရီ10:00နာရီအထိ line to meter 24.25 နဲ့51.2 kHz နဲ့ဒိုင်းရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ညာပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this